ဇူလိုင်လ30ရက်နေ့ကကြာရောက်တဲ့နိုင်ငံတကာမိတ်ဆွေအပေါင်းအသင်းများနေ့ကိုမြန်မာနိုင်ငံမှာလည်းလူငယ်တွေဦးစီးပြီးရန်ကုန်မြို့ပြည်သူ့ရင်ပြင်ပန်းညံမှာပထမဦးဆုံးအကြိမ်ဖြစ်ကျင်းပခဲ့ကြပါတယ်။လှပတဲ့အနာဂတ်ကိုအတူတကွတည်ဆောက်ကြစို့ဆိုတဲ့ခေါင်းစဉ်တက်ပြီးလူငယ်တွေကြားမှာဖြစ်တည်နေတဲ့အခက်အခဲတွေပါဝင်စကဝိုင်းဆွေးနွေးပွဲတွေကျင်းပခဲ့တယ်လို့ပွဲစီစဉ်သူတူကပြောပါတယ်။ VOA သတင်းတော့ကိုထက်အောင်ကတင်ပြမှာပါ။
မြန်မာနိုင်ငံမှာခွဲခြားဆက်ဆံမှုတွေနဲ့အမုန်းစကားတွေကိုဆန့်ကျင်တဲ့အနေနဲ့လူမျိုးဘာသာမတူတဲ့လူငယ်တွေအတူတကွရင်းရင်းနှီးနှီးဆယ်ဖီတပ်ပုံတွေရိုက်ကြပြီးတော့လူမှုကွန်ရက်တွေပေါ်မှာဖြန့်ဝေနေကြတဲ့ My Friend Campaign အဖွဲ့ကဦးဆောင်ပြီးနိုင်ငံတကာမိတ်ဆွေအပေါင်းအသင်းများနေ့ကိုလူငယ်တွေနဲ့အတူပျော်ပျော်ပါပါဖြတ်သန်းနေကြပါတယ်။မတူညီခွဲခြားတဲ့လူငယ်တွေချာမှာအတူတကွလက်တွဲပြီးတော့ရင်းနှီးချစ်ခင်တဲ့လူပေါင်းအတိုင်းဝန်းတစ်ခုတည်ဆောက်နိုင်အောင်ဒီပွဲလေးကိုလုပ်ဖြစ်တာလို့အဖွဲ့ဝင်မတ်တင်စာရှင်လေးကြီးကဆိုပါတယ
်။မတူခွဲခြားတဲ့တင်ရင်စင်းနေနောင်သူတို့ရဲ့ပုံမြင်သူတို့ဈာန်မှာရှိနေတဲ့ဆက်သွာအောင်မြင်တဲ့တင်ရင်စင်းဖြစ်မှုတွေမိတ်ဆွေဖြစ်မှုတွေဒါတွေကိုကျွန်တော်ကကျန်လက်တင်ဆက်တဲ့သဘောပေါ့နော်။ဒါအဲ့ပုံစံမျိုးလေးကျွန်တော်တို့ဒီမှာပွဲလုပ်ဖြစ်တယ်
လှပတဲ့အနာဂတ်ကိုအတူတကွတည်ဆောက်ကြဖို့ဆိုတဲ့ခေါင်းစဉ်နဲ့သကဝိုင်းဆွေးနွေးပွဲတွေလူငယ်အစိုးရရဲ့တေးဂီတာဖြော်ပြပွဲတွေနဲ့လူမျိုးမတူဘာသာမတူတဲ့လူငယ်တွေအတူတကွတက်ပုံရိုက်ကြပြီးလူမှုကွန်ရက်တွေပေါ်မှာဖြန့်ဝေကြမယ့်အစီအစဉ်တွေအပြင်လက်တလောပြည်တွင်းမှာဖြစ်ပေါ်နေတဲ့ရေဘေးဒုက္ခသည်တွေအတွက်ရန်ကုန်ရွှေရှာပွဲကိုလည်းလူငယ်တွေတတက်အားလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒီကနေ့ပွဲဟာမြန်မာနိုင်ငံမှာပထမဆုံးအကြိမ်ကျင်းပတာဖြစ်ပေမဲ့လို့နောက်နှစ်တွေမှာလည်းနိုင်ငံတကာလူငယ်တွေနဲ့ပူးတွဲပြီးတော့ဆင်းနွှဲသွားဖို့ရှိတယ်လို့အဖွဲ့ဝင်မဝေဝေနုကဖွင့်ဟပါတယ်။
ဒါဒီနှစ်ကအစပေါ့နော်ကျတို့ campaign လေးကြီးစီးရတယ်လို့ဒီနောက်နှစ်တွေမှာလည်းဒီလိုမျိုးတခြားနိုင်ငံတွေနဲ့ပါပူးပေါင်းပြီးတော့အဲ့လိုမျိုးနိုင်ငံတကာအဆင့်ရှိသေးပုံစံမျိုးတွေကျတို့ဟိုပူးပေါင်းပြီးလုပ်သွားဖို့ရှိပါတယ်။ campaign အဲ့ဒါ campaign campaign ရတယ်ကျတို့ဒီအခုမြန်မာပြည်နေစပြီမဲ့ကျတို့ဒီဟိုနိုင်ငံတကာ campaign ကြီးဖြစ်လာဖို့ယူရထားပါတယ်
။ဒီကနေ့ပွဲမှာလူငယ်တွေနဲ့အတူဒေသရှင်ဖြူဖြူကြောင်းတင်းကလည်းအမတ်တရဆယ်ဖီတက်ပုံတွေရိုက်ပြီးတော့လူမျိုးမတူဘာသာမတူအသားရောင်မတူယုံကြည်ချက်တွေမတူပေမဲ့လို့မြစ်တာတရားနဲ့ရင်းနှီးချစ်ခင်မှုတွေကိုလေးစားပြီးတော့တငယ်ချင်းဖြစ်မိဖွဲ့ကြမှာလည်းဖြစ်ပါတယ်။လူငယ်တွေဦးစီးပြီးတော့လုပ်တဲ့ဒီလိုပွဲတွေများများရှိဖို့လိုတယ်လို့သူကတိုက်တွန်းပါတယ
်။အခုနောက်ပိုင်းမှာတော့ဒီလိုမျိုးလေးတွေကအခုဒီဇက်နောက်ပိုင်းမှာ2010နောက်ပိုင်းမှာစပြီးတဖြည်းဖြည်းလုပ်လို့ရလာတာပေါ့နော်။အရင်တော့ဆိုလို့ရှိရင်တော့ဒီ stage show တွေလည်းလုပ်ဖို့ကခက်တယ်လေ။ stage show တွေလည်းမဟုတ်တဲ့တခြားလူမျိုးပွဲလေးတွေဆိုလို့ရှိရင်လည်းဒါလုပ်ဖို့အစီအစဉ်လေးတွေကခက်တတ်တာပေါ့။အခုနောက်ပိုင်းကတော့ဘာပဲဖြစ်ဖြစ်အရင်ကထပ်ပို့ပြီးတော့လှလှလုပ်လို့တော့ရလာတယ်။နောက်ပိုင်းကျလို့ရှင်တော့ဒီထက်ထက်လေးလုပ်ပေးနိုင်လို့ရှင်တော့ဟိုပို့ပြီးတော့အကျိုးရှိမယ်လို့ထင်တယ
်မြန်မာနိုင်ငံမှာလူငယ်တွေရဲ့အမြင်တွေရင်းနှီးချစ်ခင်မှုတွေကိုဆက်နွယ်ပေးပြီးတော့တယောက်နဲ့တယောက်အပြန်အလှန်ဆွေးနွေးဖလှယ်ကအပြုသဘောဆောင်တဲ့ပြောင်းလဲမှုတွေလုပ်မယ်ဆိုရင်မလိုလားအပ်တဲ့အမှားတွေဖြစ်လာမှာမဟုတ်ဘူးလို့လူငယ်တွေကရင်ဖွင့်ကြပါတယ်လူငယ်အများစုဟာမိစေတငယ်ချင်းတွေကိုတံပိုးထားချစ်ခင်တတ်တာမလို့ဒီကနေ့ပွဲမှာအများပြားလာရောက်ကြတယ်လို့မတ်တင်စာရှင်လေးကပြောပါတယ်
သမိတ်ဆွေတငယ်ချင်းကလူတိုင်းမိဘမှာရှိရဲ။နောင်ငယ်ရွယ်စဉ်လူငယ်ဘဝမှာသမိတ်ဆွေတငယ်ချင်းကအရန်ကိုအရေးကြီးရဲ။ဆိုတော့သူတို့မိတ်ဆွေတငယ်ချင်းလို့ပြောတဲ့အခါမှာလည်းမတူညီရဲ့မိတ်ဆွေတငယ်ချင်းတွေအများကြီးရှိကြတော့မတူပွဲထားမှုကိုရှိပေမဲ့လည်းသူတို့ရာဖြစ်နေတော့မယ်။သူတို့ရာတစ်ယောက်တစ်ယောက်လေးစားတော့မယ်။တစ်ယောက်နဲ့တစ်ယောက်အမိတာထားတော့မယ်ဆိုတဲ့အပိုင်းကြီးဆိုတော့တော်တော်များများနဲ့ချိတ်ဆက်တယ်လို့ပြောလို့ရတယ်။ဆိုတော့တော်တော်များများငယ်တွေပါဝင်မှုရှိပါတယ်။ပြောတဲ့ပုံတင်တဲ့ခါကျတော့လေကျွန်မဆယ်ဖီပေါ့လူငယ်တွေသဘောကျတဲ့ရေလန်းစားတဲ့ဆယ်ဖီလိုက်ပြီးတော့သူကတော့ဗုဒ္ဓဘာသာပါဒါပေမဲ့ကျွန်မကတော့ခရစ်စတန်ပါဒါပေမဲ့ကျွန်မတို့ကသင်္ကေတစင်းနေပါဆိုအဲ့လိုမျိုးမတူပဲကြောင့်မို့ appreciate လုပ်တဲ့ပုံစံမျိုးလေးနဲ့သွားတော့အကုန်လုံးရဲ့ဘူပေါင်းပုံမျိုးတော့ရရလို့ပြောလို့ရတာပေါ့နော
်နိုင်ငံတကာမိတ်ဆွေပေါင်းသင်းများနေ့ကိုမတူညီတဲ့လူမျိုးတွေကြားနိုင်ငံတွေကြားရင်းချေးမှုတွေနဲ့အမြင်တွေကြားမှာငင်းချမ်းကြီးဖြစ်စဉ်တွေနဲ့ရင်းနှီးချစ်ခင်နဲ့ပေါင်းကူတရားတစ်ခုတည်ဆောက်နိုင်ဖို့ရည်ရွယ်ပြီးတော့ကပ္ပကုလသမဂ္ဂအထွေထွေညီလာခံကနေ2011ခုနှစ်မှာတက်မှတ်ပေးထားတာဖြစ်ပါတယ်ခင်ဗျာ